ဘင်္ဂလားဒေ့ရှ်နိုင်ငံမှာထက်ချုပ်ဆက်ယုံမိလောင်မှုကြောင့်အနည်းဆုံးလူပေါင်း130သေဆုံးခဲ့ရတဲ့အတွက်ထောင်ထဲချီတဲ့အထက်ချုပ်ဆက်ယုံအလုပ်သမားတွေဟာကန့်ကွက်တဲ့အနေနဲ့တနင်္လာနေ့ကလမ်းတွေပေါ်မှာထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာအဓိကအဝေးပြေးလမ်းမကြီးတစ်ခုကိုပိတ်ဆို့ထားခဲ့ကြပြီးမြို့တော်ဒါကာရဲ့အပြင်ဘက်ကဆက်ယုံတရုံကိုလည်းကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။စနေနေ့ကဖြစ်ပွားခဲ့တဲ့ Testrin ဖက်ရှင်ဆက်ယုံမိလောင်မှုအတွင်းမှာယာနဲ့ချီတဲ့ဆက်ယုံအလုပ်သမားတွေပိတ်မိနေခဲ့ကြပြီးတချို့ကကယ်ဆယ်ရေးလုပ်သားတွေရောက်မလာခင်တိုက်ခန်းအမြင့်ပေါ်ကမိလွတ်အောင်ခုံချရင်းတည်ဆုံခဲ့ကြရတာပါအခုလိုဖြစ်ရတာဟာအရေးပေါ်ထွက်ပေါက်တွေအလုံးလောက်မရှိတာကြောင့်ဖြစ်တယ်လို့မိသက်အရာရှိတွေကမှတ်ချက်ပေးပြောကြားခဲ့ပါတယ်အခုထိတော့ဘယ်ကစပြီးမိလောင်မှုဖြစ်ခဲ့တယ်လဲဆိုတာကိုအတိအကျမသိရသေးပါဘူးအစိုးရကမနက်ဖြန်အင်္ဂါနေ့ကိုတည်ဆုံခဲ့သူတွေကိုရည်စူးပြီးနိုင်ငံတော်ရဲ့ဝမ်းနည်းကြေးကွဲပွဲနေ့အဖြစ်ကြေညာထားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထည်ချုပ်ဆက်ယုံပေါင်း4000ကျော်ရှိပြီးနိုင်ငံတကာကလည်းဒီအထည်တွေတင်ပို့ပေးနေတာပါ။ဒီအထည်ချုပ်ဆက်ယုံတွေကနေရတဲ့နှစ်စဉ်ဝင်ငွေဟာအမေရိကန်ဒေါ်လာဘီလီယံ20ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဆက်ယုံတွေဟာလုပ်ငန်းခွင်လုံခြုံစိတ်ချရမှုအခြေအနေအလွန်မင်းအားနည်းချွေရင်းနေပါတယ်။2006ခုနှစ်ကစလို့အခုအထိဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထည်ချုပ်ဆက်ယုံမိလောင်မှုကြောင့်တည်ဆုံခဲ့ရသူပေါင်းအနည်းဆုံး900လောက်ရှိမယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။